ဇူလိုင်လ24ရက်တနင်္ဂနွေနေ့ကဘာဖလားပွဲစဉ်တွေမှာတော့နာမည်ကြီးအင်္ဂလန်အသင်းနဲ့လက်တည်အမေရိကကိုလံဘီယာအသင်းတို့အတီးတီးအနိုင်ရပါတယ်။အုပ်စုကြီးကအင်္ဂလန်နဲ့ပနမားပွဲမှာအင်္ဂလန်က6-9တကူးနဲ့အနိုင်ရပါတယ်။အုပ်စုကြီးမှာ၄သင်းလုံး2ပွဲစီကစားပြီးတဲ့နောက်အင်္ဂလန်နဲ့ဘယ်လ်ဂျီယံတို့က2ပွဲစီနိုင်6မှတ်စီရထားပြီးတူနီးရှားနဲ့ပနမားက2ပွဲစီရှုံးထားပြီးတမတ်မှမရသေးပါဘူး။အုပ်စုကြီးရဲ့နောက်ဆုံးအုပ်စုနောက်ဆုံးပွဲစဉ်တွေအဖြစ်မြန်မာစံတော်ချိန်ဇူလိုင်29ရက်မနေ့7နာရီခွဲမှာအင်္ဂလန်နဲ့ဘယ်လ်ဂျီယံပနမားနဲ့တူနီးရှားဆင်ပိုင်းကစားပါမယ်။အုပ်စု H ရဲ့အုပ်စုဒုတိယပွဲစဉ်တွေဖြစ်ဂျပန်နဲ့ဆီနီဂေါ်တို့တစ်ဖက်2-6စီနဲ့တည်ရကြပြီးပိုလန်နဲ့ကိုလံဘီယာပွဲမှာကိုလံဘီယာက3-6ကိုမရှိနိုင်နိုင်ပါတယ်။အုပ်စု H မှာ2ပွဲစီကစားပြီးတဲ့နောက်ဂျပန်နဲ့ဆီနီဂေါ်က2ပွဲစီနိုင်2ပွဲစီတည်ရချထားပြီး4မှတ်စီရထားပါပြီ။ကိုလံဘီယာက2ပွဲနိုင်2ပွဲရှုံး3မှတ်နဲ့ပိုလန်ကတော့အမှတ်မရသေးပါဘူး။အုပ်စု H ရဲ့အုပ်စုနောက်ဆုံးပွဲစဉ်တွေဖြစ်ဂျပန်နဲ့ပိုလန်ဆီနီဂေါ်နဲ့ကိုလံဘီယာတို့မြန်မာစံတော်ချိန်ဇွန်လ28ရက်ည7နာရီခွဲမှာတကယ်နဲ့တည်းဆင်နိုင်ကစားကြမှာဖြစ်ပါတယ်။အုပ်စုနောက်ဆုံးပွဲစဉ်တွေထဲမှာပထမဆုံးအနေနဲ့မြန်မာစံတော်ချိန်ဇွန်လ25ရက်ည7နာရီခွဲမှာတပိုင်းတက်ဆပီကစားကြမှာကတော့အုပ်စု A ကဆော်ဒီအာရေဗျားနဲ့အီဂျစ်ဥရုဂွေးနဲ့အင်ရှင်ပဲစားပါဇွန်လ26ရက်မနေ့7နာရီခွဲမှာအုပ်စု B ကအီရန်နဲ့ပေါ်တူဂီစပိန်နဲ့မော်ရိုကိုတပိုင်းနဲ့ကစားပါမယ်လက်ရှိမှာကတော့အုပ်စု A မှာအင်ရှင်ရုရှားနဲ့ဥရုဂွေးက2ပွဲစီနိုင်6မှတ်အီဂျစ်နဲ့ဆော်ဒီအာရေဗျားက2ပွဲစီရှုံးထားတာကြောင့်မှတ်မရသေးပါဘူးအုပ်စု B မှာနာမည်ကြီးစပိန်နဲ့ပေါ်တူဂီ2ပွဲစီနိုင်2ပွဲစီတည်နဲ့4မှတ်စီရထားပြီးအီရန်ကတပွဲနဲ့တပွဲဆိုသုံးမှတ်နဲ့မော်ရိုကိုကတော့မှတ်မရသေးပါဘူးခင်ဗျာ